တရုတ်မှာကျင်းပမဲ့2022ခုနှစ်ဘေကျင်းဆောင်းရာသီအိုလံပစ်ပွဲတော်တွေကိုအမေရိကန်ဘက်ကတန်တမာရေးအရသပိတ်မှောက်ကြောင်းအမေရိကန်အစိုးရကကြေညာပါတယ်။တရုတ်မှာလက်ရှိဖြစ်နေတဲ့ရှင်ကျန်းဒေသတွင်လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနောက်တခြားလူ့အခွင့်အရေးချိုးဖောက်မှုတွေကြောင်းဆောင်းရာသီအားကစားပွဲတွေကိုအမေရိကန်အစိုးရဘက်ကတန်တမာရေးဒါမှမဟုတ်လေတခြားတရားဝင်ကိုစားပြုမှုဆေးလွတ်မှာမဟုတ်ဘူးလို့အမေရိကန်သမ္မတအင်ပီရောပြောကွန်းရန်စာကီခတနင်္လာနေ့မှာသတင်းထောက်တွေကိုပြောပါတယ
် The athletes on team USA have our full support. We will be behind them 100% as we cheer them on.
အမေရိကန်အားကစားအဖွဲ့ကိုအပြည့်အဝအားပေးပံ့ပိုးမယ်အကြောင်းအမေရိကန်ပြည်တွင်းကနေပဲအားကစားသမားတွေကိုအပြည့်အဝအားပေးမှာဖြစ်တယ်လို့သမ္မတအင်ပီရောပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါတန်တမာရေးသပိတ်မှောက်တဲ့ဆရာကတော့ဘေကျင်းအိုလံပစ်ပွဲတော်မှာအမေရိကန်အစိုးရတာဝန်ရှိသူတွေမတက်ရောက်တာသာဖြစ်ပြီးအမေရိကန်အားကစားသမားတွေကတော့ဝင်ရောက်ရှင်ပြိုင်ခွင့်ရှိပါတယ်အမေရိကန်ဘက်ကသတင်းမှောက်တာမျိုးသပိတ်မှောက်တာမျိုးလုပ်လာရင်တော့တရုတ်ဘက်ကလည်းတံပြန်ဆောင်ရွက်မယ်လို့အင်ပီရောကြေညာချက်မထွက်ခင်ခင်တနင်္လာနေ့မှာပဲတရုတ်နိုင်ငံသားရေးဌာနပြောခွင့်ရဆောင်လီချန်းကပြောပါတယ်ဘေကျင်းဆောင်ရသည့်အိုလံပစ်ပွဲတော်တွေကိုတော့ဖေဖော်ဝါရီလ4ရက်နေ့ကနေ20ရက်နေ့ထိကျင်းပမှာဖြစ်ပါတယ်ရှင်